မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေအခုဆိုရင်မြန်မာနိုင်ငံမှာအုပ်ချုပ်ရေးဥပဒေပြုရေးမန်နိုင်ရေးနှစ်ရပ်စလုံးဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ထိန်းချုပ်မှုအောက်မှာရှိနေပါပြီတနည်းအားဖြင့်ဆိုရင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာဒီအာဏာကြီးနှစ်ရပ်ကိုပိုင်ပိုင်စုကိုင်ထားနိုင်ပြီလို့ကျွန်တော်တို့အကြမ်းမြအဖြစ်ပြောလို့ရမှာပါအဲ့ဒီအထက်ကမှတခါထပ်ပြီးတော့ဒေါက်ဆန်းစုကြည်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နေပါတယ်ဆိုတော့ဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ဥပဒေမူကြမ်းကိုတင်တဲ့အချိန်တုန်းကတပ်ဖက်ကကိုယ်စားလှယ်တွေကန့်ကွက်ခဲ့တာရှိတာကိုလည်းပဲကျွန်တော်တို့သဘောထားချင်းအားလုံးသိပြီးသားပါအဲ့ဒီအချိန်တွေအောက်မှာဒီလိုမျိုးနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ယာရူးကိုဖန်တီးယူလိုက်ခြင်းသည်အဲ့ဒီကနေတစင်နောက်ဆက်တဲ့ဘလို့ကြိုးတရားမှုတွေရှိလာမလဲ။ချုံပြီးတော့ပြောရရင်ကျွန်တော်တို့ဒါကိုဆွေးနွေးကြဖို့ဖြစ်ပါတယ်။ဒီကနေ့အစီအစဉ်ကိုဝင်ပြီးတော့ဆွေးနွေးကြတဲ့လူတွေအတော်လေးများပါတယ်။ကျွန်တော်တို့ email နဲ့ပို့ပြီးဆွေးနွေးထားတာကျွန်တော်တို့ရဲ့ Facebook မှာမှတ်ချက်ပေးပြီးဆွေးနွေးထားတာလည်းရှိပါတယ်။ဒါကဘာကိုပြတယ်လဲဆိုတော့မြန်မာနိုင်ငံရဲ့တိုင်းရင်းပြည်ကိစ္စဝေါ်ဝါကိုလူတွေတိတိပို့ပို့ပြီးတော့စိတ်ဝင်စားလာကြတယ်။ကိုကိုတိုင်းဝင်ရောက်ဆွေးနွေးပြောဆိုလာကြတယ်ဆိုတာကိုတွေ့ရတာပါ။ဒါကကောင်းတဲ့အချက်ပါ။ပြောဆိုဆွေးနွေးငင်းခုန်တယ်ဆိုတာနိုင်ငံရေးရာတွေကိုဖြည့်ချတဲ့အခါမှာကောင်းတဲ့ကိစ္စလို့ကျွန်တော်ယူဆပါတယ်။ကျွန်တော်တို့အားလုံးကိုနေရာပေးနိုင်အောင်လို့အတတ်နိုင်ဆုံးလူရင်းတူရှင်းထိထိမိမိဇွန်နူသားကြရအောင်ပါ။ပင်နယ်ဆွေးနွေးပေးဖို့အတွဲကျွန်တော်တို့မန္တလေးမြို့ကရှင်းနေကြီးဦးသိန်းသန်းဦးကိုဖိတ်ခေါ်ထားပါတယ်။တခါမြမရေးလေးလာသုံးသက်သူဒေါက်တာရန်မြို့သိန်းကိုဖိတ်ခေါ်ထားပါတယ်။ဆိုတော့ဦးသိန်းသန်းဦးရဲ့သဘောထားကိုအရင်ကြားပါရစေ။ဒီဥပဒေကဒီတနည်းအားဖြင့်ပြောရင်ဒေါ်ဆန်းစုကြည်ကနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်အဖြစ်တာဝန်ယူလိုက်တာဒီဘလို့နောက်ဆက်တွဲအလားအလာတွေရှိလာနိုင်ပါတယ်လေဦးသိန်းသန်းဦး။
ကျွန်တော်တော့တန်းကြီးပဲကောင်းတယ်လို့ပဲမြင်ပါတယ်နောက်ဆက်တွဲလာလာကဒါပို့ရင်းပြရတော့ရင်းတိုင်ကျူပေးသွားတာပေါ့အမှန်တကယ်ကဂျော်ဆန်းစုကြည်အတွက်ရည်စူးပြီးတော့ကြောင်ပြရင်59စားတော့လောက်ထားတယ်သမရမဖြစ်အောင်တားထားတာပေါ့နော်အခုကျတော့သမရရုံးဝင်ကြီးဖြစ်ပြီးတော့အုပ်ချုပ်ရေးအာဏာကိုကျင့်သုံးမှာပဲနဲ့တော်တော်ရဲ့အတိုင်းအတာဖြစ်သွားတယ်ဆိုတော့အဲ့ဒါသူကအာဏာနဲ့သုံးယောက်သွားလို့ဖြစ်တယ်ဒုရအတွင်းသူဒီကျွန်တော်တို့ကဒီမိုကရေစီနီးစနစ်ရသွားတဲ့အခါကျတော့အာနာရှင်တွေကဒီနောက်သူတို့ကိုချော်လာနိုင်တယ်လို့မလုပ်နိုင်အောင်ပိတ်ထားရင်တန်းလန်းတဲ့တစ်ဖက်ကဖြစ်လာလို့ဒီနောက်ဆက်တဲ့ပေါ်လာနိုင်တယ်ဆိုတာကတော့တစ်ဖက်ကအတိုက်ခံနေတယ်အခုကန့်ဝတ်တာရှိတာပေါ့ဗျာဒါလည်းဒီမျိုးစီဖြစ်စင်မှာမဆမ်းပါဘူးသို့တော့ဒါသူတို့ရေးထားတဲ့စာအုပ်စိတ်ကြီးကပါတယ်ပုံမှန်တယ်တိုင်းလောက်ထားတာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့တော့ထူးခြားတဲ့ကြီးကျယ်တဲ့ဒီပုတ်တိုင်းမျိုးရှိလာတယ်လို့ထင်တယ
်ဟုတ်ကဲ့ဒေါက်တာရမျိုးသိန
်းကျွန်တော်အမြင်ကတော့ပေါ့လေဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေပေါ်လာတာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအချက်အတည်းကြောင့်လို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့ဒီဥပဒေကိုကြည့်လိုက်တဲ့အခါမှာပုံမှန်2008နဲ့ကြည့်မယ်ဆိုရင်သူကအာဏာပိုင်ပုဂ္ဂိုလ်တဦးကိုတာဝန်နဲ့လုံပိုင်ခွင့်နေပြည်တော်စုလွတ်တော်အနေနဲ့ပေးပိုင်ခွင့်ရှိတဲ့အခါကျတော့အဲ့ဒီဘက်ကကြည့်ရင်တော့ဒီဥပဒေဟာဘောင်းဝင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။နောက်ပြီးတော့ဒေါက်ဆန်းစုကြည်ကို2015ရွေးကောက်ပွဲမှာတိုင်းရင်းသားပြည်သူလူထုတစ်ရက်လုံးကပုံဩပြီးမဲပေးခဲ့တာဟာသူ့ကိုတိုင်းပြည်ခေါင်းဆောင်ဖြစ်စေခြင်းလို့တမရဖြစ်စေခြင်းလို့ပါဒါပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်အရသူဟာတမရမဖြစ်နိုင်တဲ့အနေအထားမှာအဲ့ဒါကိုကျော်လွှားနိုင်မှုအတွက်နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေဆိုတာမျိုးကိုပြဋ္ဌာန်းလာတာလို့ကျွန်တော်ကတော့သုံးသပ်ပ
ါဟုတ်ကဲ့ကျွန်တော်တို့စီကိုအတန်နဲ့တွင်းပြီးတော့ဖုန်းနဲ့ပေါ့လေကျွန်တော်တို့အတန်တွင်းထားပြီးတော့ဆွေးနွေးထားတဲ့တော်ရရှင်သူရဲ့ဆွေးနွေးချက်ရှိပါတယ်သူကဘကိုးမျိုးကဥပြင်ဆိုင်ရဲ့ဆွေးနွေးချက်ပါအဲ့ဒီဆွေးနွေးချက်ကိုကျွန်တော်တို့အရင်ဆုံးနားထောင်ကြည့်အောင်ပ
ါကျွန်တော်ဒီမြင်ချက်ကတော့ဖိုးလာနိုင်တာကိုအရင်ဆုံးပြောမှာပေါ့ဗျာကောင်းလာနိုင်တာကတော့နောက်မှာပြောဘာဖြစ်လဲဆိုတော့ဖိုးလာနိုင်တယ်ဆိုတာကဟိုကျွန်တော်တို့ဒီတော်ရရှင်ဥဆောင်နေတဲ့အခုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့သွားတဲ့လှုပ်ဆောင်ချက်တွေကိုကျွန်တော်တို့ရှေ့ဆက်ပြီးတော့ဟိုလေတတ်တော်အနေနဲ့ရတယ်အမြင်မရှင်းမနဲ့ဟိုပေါ့ဗျာသူတို့ရဲ့ဝါရကြောင်းနဲ့လိုက်ပြီးတော့ကုလကလန်လုပ်နေမယ်နောက်တစ်ခုကလည်းအခုတိုင်းရင်းသားလက်နက်ကိုင်ပုတ်စုတွေရတယ်အဲကျွန်တော်တို့လက်လံပြီးတော့ပူးပေါင်းဆောင်ရွက်ပြီးဟိုဆက်မပြူမလုပ်ဘူးတကအခုနိုင်ငံရေးပါတီအချို့ပေါ့တိုင်းရင်းသားနိုင်ငံရေးပါတီအချို့ဟိုအကုန်လုံးတော့ပြောတာမဟုတ်အဲ့ဒါတွေကလည်းအခုကျွန်တော်တို့အင်တာဗျူးအတန်းနေတယ်မှာသူတို့ပြောပြောနေတာကြီးကတိတ်မကောင်းရှင်ပေါ့။အဲ့တော့သူတို့ကပူပေါင်းဆောင်ရွက်မှုသူတို့ကလိုက်ကြည့်မလုပ်ဖ ೇನೆ အဲ့လိုနေရင်တော့ဆိုးလာနိုင်တာ။အဲ့ဒါတွေကိုပြုတ်ပြင်ပြီးတော့အငင်းဖန်ရင်းမြင်ပြီးတော့လိုက်ပူပေါင်းဆောင်ရွက်မယ်ဆိုရင်တော့နိုင်ငံတော်ကြီးက80အရန်ကောင်းလာပါတယ်။နော်အဲ့လိုမှလုံနေရင်ကျွန်တော်တို့1962ခုနှစ်အဲ့လိုပဲပါတီမှာမှာအင်္ဂါတွေကပွားစီပွားစီလုပ်တော့စစ်တပ်ကဥနေဝင်ကအကြောင်းပြပြီးတော့အာဏာသိမ်းတယ်လို့အခုလည်းအဲ့လိုဖြစ်လာနိုင်တဲ့အကြောင်းကြီးရှိတယ်ပေါ့ဗျာအဲ့ဒါပါပဲ
ဥပြင်ဆိုင်ဆွေးနွေးသွားတဲ့အထက်မှာစိုးရင်စိတ်စိုးရင်တန်ဆွနေတာကျွန်တော်တို့နားလည်နိုင်လို့နားလည်လို့ရပါတယ်တတတတဒါကိုရှင်းရှင်းလင်းလင်းသိနိုင်ပါပါဆိုတော့ဦးသိန်းတန်းဦးဒီလိုမျိုးစိုးရင်ချက်တွေကတော့ကြိုးကြောင်းစီလျော်မှုမရှိဘူးလားဗျဟု
တ်ကျွန်တော်တို့အနှမျိုးစဉ်းစားလို့ရပါတယ်ဗျအဲ့ဒီကိစ္စလေဟိုအချင်းနိုင်ငံတော်ရဲ့ခွင့်ချင်းက1960နှစ်အနေဒါမဟုတ်ပါဘူး1988လည်းမဟုတ်ဘူး2000လည်းမဟုတ်ဘူးနောက်တစ်ခါဒီကဘာကြီးကလိုကြောင်းလဲနေတဲ့အပြင်ကျွန်တော်တို့ပြည်သူလူထုရဲ့အခန့်ကဏ္ဍပြည်သူတွေကအင်မတန်မှနိုင်ငံကြီးကလိုချတက်ကြွနေတယ်အဒီဟာထုတ်ဆုံးနေတယ်အဲ့တော့အလွယ်တကူကတော့အရင်လိုစိတ်ရှင်နဲ့လုပ်သွားနိုင်တယ်ဒီဟာမျိုးမရှိဘူးစိုးရိမ်ကြာရှိကောင်းရှိပေမဲ့ဒီနေရာမှာလည်းနှစ်ပိုင်းနေကြာကျွန်တော်ကတစ်ပိုင်းကတစ်ပိုင်းကပါလဲဆိုတော့ဟိုတစ်ဖက်ကလက်ဝဲပဲအတော်ကျင်ဖြစ်ပြီးတော့အာဘုံကြိုက်ဘုံဆက်ကြင်ဘုံကဖြုတ်ဘုံကထုတ်ဘုံသိမ်းတာလည်းရှိတယ်တစ်ဖက်ကလည်းအဲ့ဒီစိုးရိမ်တာဆိုတာကိုအကြောင်းပြပြီးတော့ဟာဘာမှမလုပ်နဲ့သူတို့ညူညင်းကုန်ပြီနဲ့မတရားလုပ်တာဆိုမလုပ်နဲ့ဒီဥပဒေနဲ့မဲ့သူငွေတွေစုဆောင်တာလည်းရေးမလုပ်နဲ့တော့မတရားတဲ့စီမံချက်တွေတော့ဖြစ်နေဆိုတော့လုံးဝရှုပ်ပေးလို့လည်းသွားနိုင်တယ်ကျွန်တော်မြင်တာကတော့ဒါတမ်းမှန်ပဲဗျာဒါစစ်တပ်နေလို့သူတို့စောင့်ကြတာရှိတယ်ဒါစောင့်ကြနိုင်ပါလေအပုံတရားကြည့်တဲ့ခါကျ5ရောက်တော့ကခိုင်းနေတာကိုတွေ့ရတယ်
ဟုတ်ကဲ့
အဲ့ဒါလည်းဥပဒေဖြစ်စဉ်ကသူတို့စောင့်ကြတာပဲဗျာဟိုစိုးရိမ်စရာအခြေအနေရှိတယ်ဆိုတော့မှန်တယ်ဖြစ်တာ68 1000ကမဟုတ်ဘူး
ဒီ
လူလူကအဲ့ဒီနေတာလည်းမဟုတ်ဘူးလို့ကျွန်တော်မြင်တ
ယ်။ဟုတ်ကဲ့တော်တော်ရံမျိုးသိရင်ခုနရှင်းနေဦးသိန်းတန်းဦးပြောသွားတာအပြင်ခုနစိုးရင်စိတ်တွေလျော့သွားအောင်စိုးရင်စိတ်တွေပျောက်သွားအောင်တခြားအကြောင်းပြချက်ထိုင်လုံတဲ့အချက်တွေရှိသေးလား
။အဲကျွန်တော်အမြင်ကတော့ဗောလေကျွန်တော်တို့တိုင်းပြည်မှာဒီအရပ်ဘက်စစ်ဘက်ဆက်ဆံရေးဟာအင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့အရပ်ဘက်စစ်ဘက်ဆက်ဆံရေးဆိုတဲ့နေရာမှာကျွန်တော်တို့ဒီဒီမိုကရက်တစ်အင်အားစုတွေဘက်ကပဲကောင်းအောင်လုပ်လို့ဖြစ်ရင်မဖြစ်နိုင်ပါဘူး။အဲ့တော့တမန်တော်ဘက်ကလေဒီအရပ်ဘက်စစ်ဘက်ဆက်ဆံရေးပုံမကောင်းမလာအောင်ပြူပေါင်းပါဝင်လို့လိုအပ်ပါတယ်။အဲ့ဒီအခါမှာဥမာဒေါအောင်ဆန်းစုကြည်ကိုနော်နိုင်ငံတော်ကြီးအတိုင်းအမြန်ပုတ်ကိုဖြစ်ခါလိုက်တဲ့အတွက်ကြောင့်မလို့နော်တိုင်းပြည်နဲ့ပြည်သူလူထုအတွက်အဲတမန်တော်အပါဝင်ပေါ့လေအားလုံးအတွက်အကျိုးရှိမယ်ဆိုရင်တမန်တော်အနေနဲ့ဒီကိစ္စကိုမကန့်ကွက်ဘဲနဲ့နော်ပူပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ
်အဲ
့ဒီလိုစဉ်းစားနိုင်မှသာလေကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမှာအရက်ဖက်စစ်ဖက်ဆက်ဆံရေးဟာပိုပြီးကောင်းလာမယ်ပိုပြီးအလုပ်ဖြစ်လာမယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့မိုးညင်းမြို့ကချင်ပြည်နယ်မိုးညင်းမြို့ကနေပြီးတော့တိုက်ရိုက်ဆွေးနွေးမယ်သို့တော်ရှင်ဦးစန်းလွင်ဦးစန်းလွင်ဘလို့မြင်ပါတယ်ခင်ဗျရ
တယ်ဟုတ်ကဲ့ရှိပါတယ်ခင်ဗျာကျွန်တော်မြင်တာကတော့ကျွန်တော်ပြောရမယ်ဆိုရင်ဒေါ်အောင်ဆန်းစုကြည်ဟာသမိုင်းရဲ့မျိုးစုနဲ့ကြည့်ကျွန်တော်တို့မြန်မာနိုင်ငံသားတွေအားလုံးကသိကြပါတယ်။ဥဒင်းရင်းကြီးလည်းအပြည်မျိုးကျွန်တော်တို့မသိဘူး။ဦးစောမောင်ရဲ့အပြည်မျိုးလည်းကျွန်တော်တို့မသိဘူး။ဦးတန်းစုရဲ့အပြည်မျိုးလည်းကျွန်တော်တို့မသိကြပါဘူး။ဦးလေးရင်းကောင်းတဲ့တစ်ချက်လုပ်ရတာကစံလင်းမောင်ကောင်းရဲ့လူကြီးရှိကြောင်းဆက်ဆံပြီးအကုန်သိမ်းသွားတယ်။ဦးစောမောင်ကောင်းချက်ကတော့သမရောဟာအုတ်ချီးကြီးဖြစ်နေတယ်ဒီရေရမယ်ဆိုရက်တစ်ခေတ်ပြန်နေစပြောရတယ်ဒီတန်းစီကတော့68ပါ95တက်တယ်သိမ်းရတယ်ဗျာအဲ့တော့ကျွန်တော်တို့ဘောအောင်ဆက်စုကြည့်ရတော့အကောင့်တက်တယ်လို့ဆိုလို့ဒီပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးစန်းလင်းနောက်ဦးဆက်ပြီးတော့ပြစ်ခေါ်ပါမယ်စလိုင်းဘွေကုန်းကဲစလိုင်းဘွေကုန်းဘလို့မြင်ပါတယ်လေတောင်ဆန်းစုကြည့်တိုင်မင်ကပုတ်ကိုတာဝန်ယူလိုက်တာဒီနောက်ဆက်တဲ့ဘလို့ကျိုးဆက်တွေဖြစ်လာနိုင်ပါတယ်
ကောင်းတဲ့အစိုးဆက်တွေဖြစ်လာမှာပါဆရာ။ဒါကြောင့်လေဆိုတော့ဒီအတိုင်းပင်ခါဥပဒေကိုယ်တိုင်ကဖတ်မယ်ဆိုရင်တော့ဒေါ်ဆန်းစုကြည်ရဲ့လုတ်ပိုင်ခွင့်ကတာဝန်ကဥပဒေပြည်ဦးကိုလည်းမထိခိုက်ဘူး။တရားစီရင်ကိုလည်းမထိခိုက်ဘူး။ဥပဒေနောက်ပြီးတော့အုပ်ချုပ်ရေးကိုလည်းမထိခိုက်ဘူး။ तू ကအတိုင်းပင်ခံဆိုတော့ तू ကလူအယောက်ပြန်ပေးမယ်။နောက်သူ့အကြံကိုမယူချင်ဘူးဆိုရတယ်။သို့တော့အခုကဘာလို့အဲ့နေလဲဆိုရင်ပုံမှန်ညစ်တခွင့်ရတဲ့ဦးချက်ချေခံဥပဒေနဲ့တော်ညီမှုတွေဆိုတာစစ်တပ်ကနောက်ဆိုရင်တော့နားလည်မှာပါသူတို့ဟိုဗါလဲနည်းနည်းကန့်ကွက်တဲ့ဥစ္စာကတော့သူတို့အချက်ခံဥပဒေကိုကာကွယ်ရမယ်ဆိုတဲ့ဥစ္စာကြီးကသူတို့စာဦးကြီးကိုကင်နေလို့ပါနောက်ဆိုရင်တော့ညစ်တခွန်ကတကယ်ခုနဟိုပြောသွားသလိုပဲတကယ်အချက်ခံဥပဒေနဲ့ဒီဥပဒေနဲ့တော့ဘာမှဖြေလည်ဆက်ကျင်မရှိပါဘူးအဲ့တော့တော်အောင်ဆောင်စစ်ကြီးကခုမှအင်္ဂလိပ်လိုနဲ့ဘာသာပြန်မယ်ဆိုတော့ကောင်းဆက်လာမြန်မာပြည်သူလူထုတရက်လုံးစစ်တပ်ရောလင်းနေကြတဲ့အားလုံးကစိတ်ရောကရှိနေတဲ့သူတွေငါတို့ကအဲ့တော့ဒီတက်တနာရောကောင်ဆယ်လာအတိုင်းတင်ခံပုဂ္ဂိုလ်ကဖြည့်ဆည်းပေးရမှာပေါ့တော်တော်ဒီဥစ္စာကတော့ကောင်းတဲ့ဥစ္စာပါဗျာ
ဟုတ်ကဲ့စလိုက်ပွေကုန်းကျေးဇူးအများကြီးတင်ပါတယ်ဦးသိန်းတန်းဦးဒေါ်ဆန်းစုကြည်ကအတိုင်းတင်ခံပုဂ္ဂိုလ်ဆိုပေမဲ့ဒါကဝင်ကြီးလိုမျိုးဝင်ကြီးချုပ်လိုမျိုးပြောရရင်သမရဒုသမရလိုမျိုး အုပ်ချုပ်ရေးမှာအမေရနာပေးလို့ရတဲ့ဇာတ်ရုတောင်မဟုတ်ဘူးလို့ကျွန်တော်နားရပါတယ်အဲ့ဒါဟုတ်ပါသလား
ဟုတ်ပါတယ်ခင်ဗျာဒါနိုင်ငံတော်ရဲ့အတိုင်းအမြင်ပုဂ္ဂိုလ်ပါသို့တော်ရဲ့ဒါသူကတိုင်းနိုင်ငံပုဂ္ဂိုလ်ပြာဘူးအမေရနာပေးတော့မရပါဘူးဒါလည်းတင်ပြချက်ကျန်ကောင်းကျန်ကောင်းပြီးနေတဲ့အနေထားဟုတ်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီဥစားကပြောရရင်တော့ပါပါလေးစီလေးကပါပါလေးလို့ကျွန်တော်အဲ့လိုပဲနားလဲပါတယ်အများရဲ့မြန်မာလဲပဲဟလာဒေါန်ဆန်းစုကြည်ကနိုင်ငံရဲ့ကိစ္စဝဝကိုတာဝန်ယူပြီးတော့သူကဥဆောင်ပြီးတော့စီမံခန့်ခွဲမယ်လို့အများကလည်းဒီလိုပဲနားလဲထားကြတာပါနောက်ထပ်ကျွန်တော်တိုင်းဆွေးနွေးမယ့်သတင်းတွေကိုဖိတ်ခေါ်ပါမယ်အမေရိကန်ပြည်ထောင်စုဝစ်ကွန်ဆင်ပြည်နယ်မီလ်ဝေါကီမြို့ကကိုလှမောင်ကဲကိုလှမောင်ရဲ့သဘောထားကြားပြစီခင်ဗျအ
ော်ကျေးဇူးပါဗျာအတိုင်းဝင်ငံပုဂ္ဂိုလ်ဆိုတဲ့စကလုံးပဲစစ်တပ်တွေကစကလုံးပဲကြောက်နေတာဗျာအကြံပေးနိုင်ငံတော်အကြံပေးဆိုရင်တော့မှသူတို့မျက်စိလည်လည်နော်ဘာလို့သူတို့သမဥဒိစ္စကလည်းသမရအကြံပေးဆိုတဲ့စကလုံးသုံးခဲ့တာပေါ့ဗျာအဲ့တော့ဒါလည်းသုံးသုံးမှာဒေါံဆန်းစုကြည်ကတော့ဒေါံဆန်းစုကြည်ပါပဲဒေနီယာရောက်ရောက်ဒေါံဆန်းစုကြည်ကဥဆောင်မယ်ဆိုတာအားလုံးသိပြီးသားပါဟုတ
်ကဲ့
အခုစစ်တပ်ကနာမှာအခုဟိုစစ်တော်စစ်တော်ဝန်ထမ်းမှုပြောသွားလို့ပဲကိုတိုကိုကျော်သိန်းပြောသွားလို့ပဲအာနာစိတ်ရောက်မှုမရဘူးဆိုတာဒါအားလုံးသိတဲ့ကိစ္စပါတို့တော့လေအခု2000 2006ဆိုပြီးအတိုင်းငါပုဂ္ဂိုလ်ယုံဆိုပြီးတော့အမိန့်နဲ့ចောင်းသားတွေဆုတ်သွားတဲ့ကိစ္စမျိုးကကျွန်တော်သဘောထင်တော့သမရယုံတို့ဘုသမရသမရဝင်ကြီးယုံကထုတ်တာပို့ပြီးတော့အကျိုးသိရမှုရှိမလို့ထင်ပါတယ်နောက်တော့စစ်တပ်နဲ့အခုပြဿနာမှာစစ်တပ်ပြဿနာလို့ဘာလို့တုံ့နှံဆိုတော့တို့ဓာတ်ထဲမှာဟိုကကျင်းပြောင်းလဲခြင်းနဲ့အုပ်စုနဲ့ကျင်းပြောင်းလဲမှုမရခြင်းနဲ့ထွန်းကြည့်လို့ရှင်မအောင်ဟုတ်လားသွားပြီးတော့ဟိုချက်တဲ့အဖွဲ့မျိုးတွေကရှိနေတဲ့အတွက်ကြောင့်ကျွန်တော်ဆိုးရင်လာတော့သူကဒီနေ့ကမဆိုးရင်လို့ပြောမယ်ကျွန်တော်ဆိုးရင်လာတော့နောက်ကြောင်အုပ်စုတစုနေလဲအခုပဲတိုက်ပွဲတွေလည်းပြန်ဖန်လိလာတဲ့အတွက်ကြောင့်ကျောင်းသားတွေလည်းပြန်လွတ်လာတဲ့အတွက်ကြောင့်စစ်ကောင်စီတခုမပေါ်ပါစေနဲ့လို့ကျွန်တော်ဆုတောင်းပါတယ်ရ
ဟုတ်ကဲ့ပါကုလားမောင်ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာရမျိုးသိတပ်ဖက်ကကုဒလေတွေကကန့်ကွက်တယ်ဥပဒေမူကြောင်းကိုတပ်ဖက်ကဘာတွေကိုစိုးရိမ်နေတာလဲ
အဲကျွန်တော်မြင်ကားတော့ပေါ့လေဒီဥပဒေချမ်းမှာကျွန်တော်ခုနဆွေးနွေးသွားတဲ့လူဆွေးနွေးသွားတာ ਨੇ ကျွန်တော်ဆက်ဆက်ပြီးကြည့်ရင်ဒီဥပဒေချမ်းမှာတကယ်တမ်းကတော့ဒေါံဆန်းစုကြည်ကိုသူကဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မဆန့်ကျင်ဘဲနဲ့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားအတွက်အကြံပြုချက်တွေပေးရမယ်လို့သူကဖော်ပြထားပါတယ်။အဲဒါပေမဲ့ခုနဆွေးနွေးသွားလို့ပဲနိုင်ငံတော်ကြီးအတိုင်းအမြင်ကပုံကိုယုံကထုတ်ပြန်တဲ့ကြေညာချက်တစ်နဲ့နှစ်ကိုကြည့်လိုက်တဲ့အခါကျတော့သူအကြံပြုချက်ပေးတာတဲ့ကြိုလွန်နေတာကိုတော့တွေ့ရပါတယ်အဲ့ဒီအခါကျတော့ကျွန်တော်အမြင်အဖြစ်တော့အဲဒီလိုကြီးညာချက်မျိုးကိုထုတ်ပြန်မယ်ဆိုရင်အမူလဥပဒေမှာပေးထားတဲ့တာဝန်လုံးပိုင်ခွင့်နဲ့ရပိုင်ခွင့်တွေကိုအခန်းမှာတည်တည်ချာချာတတ်တတ်မတ်မတ်ပြန်ပြီးတော့ရေးသားဖော်ပြဖို့လိုအပ်တယ်လို့မြင်ပါတယ်အဲအဲ့ဒီလိုမဟုတ်ဘူးဆိုရင်ကျွန်တော်အမြင်အဖြစ်တပ်ဖက်ကဒီဥပဒေကိုပေါ်ဆောင်တဲ့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့စန့်ကျင်နေတယ်ဆိုတော့ဆွဆွဲချက်မျိုးတွေကိုလုံလာနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့ဒါပေမဲ့ဆွဆွဲချက်ကတော့ပထမတစ်ချိန်ကန့်ကွက်ခရေကလည်းပဲအဲ့ဒီလိုပဲပြောတာပဲလေခြေခံဥပဒေနဲ့နောက်တစ်ခုကကျွန်တော်နားလေတာတပ်ဖက်ကကန့်ကွက်တယ်ဆိုတာကဒေါံဆန်းစုကြည်ကိုအတိုင်ပင်ခံပုဂ္ဂိုလ်မဖြစ်နဲ့ဆိုပြီးတော့ကန့်ကွက်တာမျိုးမဟုတ်ဘူးလို့ကျွန်တော်နားလေတယ်အဲ့ဒါရောဟုတ်သလား
အဲအဲ့လိုမဟုတ်ပါဘူးကြသူ့ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်မဖြစ်ဖို့ကန့်ကွက်တာမဟုတ်ဘဲနဲ့အဲ့ဒီဥပဒေထဲမှာပါတဲ့အတုံးလုံးကြီးတော့ပေါ်ပြချက်တွေနဲ့ပတ်သက်ပြီးတော့သူကကန့်ကွက်တာပါဗျာ
ဟုတ်ကဲ့နောက်တစ်ယောက်ကတည်းဆွေးနွေးမဲ့သူဦးလှပိုင်ဖြစ်ပါတယ်ဦးလှပိုင်ကရောဒေါ်ဆန်းစုကြည်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်သွားတယ်ဘောပဲလူသဘောရပါတယ်လေ
အဲကျွန်တော်တို့ကလေဟိုဟိုပြည်သူမြင်နဲ့မမြင်ကြည့်ဘူးလားတိုင်းလူပြည်သားရဲ့အမြင်နဲ့ကျွန်တော်မြင်ကြည့်တယ်ဟုတ်ဒေါ်ဆန်းစုကြည်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာလို့ထင်ပါကျောင်းသားတွေပြောတာသတိတို့ရင်သွေးတွေလွတ်လာပါလို့ကျွန်တော်တို့ကကြိုးရအောင်အကောင့်ဘက်ကကြည့်ရမယ်အဲနောက်တစ်ခါထပ်ပြီးတော့အကောင့်ဘက်ကကြည့်ရင်လည်းတော့ဒီကျွန်တော်တို့အစိုးရဖုံးဝင်ဝင်ဟောင်းနေဟာဟိုဘိုးချုပ်ဟောင်းနေကျွန်တော်တို့ဟိုဝင်ကြီးဟောင်းနေဟာဒါလုံးလုံးတွေတခါလေလိုနေပြီလုံးပိုင်ခွင့်နေတခါအဆုံးချပြီးတော့လုပ်ပြီးတာကြီးကျွန်တော်တင်တာထားပြီးရတာဒီတော့ကြောက်ရတယ်ဒါရုံနဲ့ပြန်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့ဒေါ်ဆန်းကြီးကအဂရိတရား၄ပါးလိုက်စားမှုခဲ့ပါမပါအောင်လို့ဒီကကနေတော့ပေါ်ပြီးလို့လို့
။အဲ
တော့ဒီနေ့ပုံပြီးအရေးကြီးတာကဘန္ဒာရီလိုင်းနဲ့။ဘန္ဒာရီလိုင်းကတော့ဒီလိုင်းနိုင်ငံတော်ဘန္ဒာရီကိုကျွန်တော်ဝန်ကြီးကြီးဟာဝန်ကြီးချုပ်ပြာဆင်းလို့ဆုံးသွားတာ။အဲ့ဒီဆုံးသွားတယ်ကိုဒီအရိဒီယာတရား၄ပါးခွင့်ထဲခါနေပြီးတော့လွတ်တော်လာမလို့ပြောတော့ဒေါ်မောင်ကြီးကစစ်နိုင်နေ။အဲ့ဒီလိုစစ်နိုင်တဲ့အခါကျရင်ဘာဒီပေါ်အောင်လို့ မြန်မာပေပါဆိုတော့ပေါ်လာတယ
်
အခုလားဟိုတင်အခုဥပ္ပယာတိုင်းနဲ့ကျွန်တော်ဟိုတင်ဟိုပါတယ်
ပနားမပေပါလို့ပေါ့ဦးလားဘိုင်ဟုတ်ကဲ့ပါဟုတ်ကဲ့ပါအ
ဲ့လိုပေးပါပေါ်လာပြီဗမာပြောပေါ်ပါပေါ်လာပြီကျွန်တော်အဲ့လိုမျောနေနေလား
ဟုတ်ကဲ့ပါဦးလားကျွန်တ
ော်ပြည်သူတွေရဲ့မျောနေချက်ပဲ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်
ကျေးဇူးပါပဲ
ဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ Facebook ကနေဆွေးနွေးထားတဲ့သောတာရှင်တူကတော့အမှန်ဆိုတည်ဥပဒေရမလိုရဘူးတဲ့ဒါ NLD ရဲ့အားနည်းချက်တဲ့တနည်းအားဖြင့်အစိုးရဘက်ကအစဉ်သင်းဖြစ်ခဲ့ဘူးပါတီဝင်တွေအရေးချင်းကိုတော်စုမယုံဘူးဆိုတာပြလိုက်တာတဲ့သူအစိုးရဘက်ကသူကိုယ်တိုင်မယုံရဲတာတဲ့အခုလိုအချိန်ဒီမှာတံပရုံနဲ့ထိတ်တိုင်မတွေ့သင့်ပါဘူးတဲ့ယုံကြည်မှုတိဆောက်ခြင်းတိဆောက်ဆဲကာလမှုပါတဲ့နောက်တစ်ယောက်ကတော့ကျွန်တော်အီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ခိတ္တရဂုံမျိုးကအရှင်ပညာတိဟနိုင်ငံတော်တိုင်ပင်ခံဆိုတဲ့စကားကနိုင်နေပါသေးတယ်တဲ့လွတ်လပ်ရေးပြည်သူ့ကကြီးရဲ့သမီးကိုချုံနှောင်ခဲ့တာကအတိပဲရှင်းနေပါလေကကွေးဝန်ထမ်းတွေဟာတက်လာတဲ့အစိုးရပေါ်သစ္စာရှိရပါမယ်တာဝန်ခံရပါမယ်ကြွားတိုက်တဲ့သူဟာတကံဖြစ်သွားပါတယ်ဒါကြောင့်လူလူကောင်းဆောင်ကိုတက်မတော်သားအများစုကကြီးညိုကြပါတယ်တဲ့အရှင်ပညာတိဟရဲ့အီးမေးလ်ကိုကျွန်တော်အကျဉ်းထုတ်ပြီးတော့ဖတ်ကြားခဲ့တာပါဒါရဲ့ဆွေးနွေးမယ့်နောက်ထပ်သောတာရှင်တူဖိတ်ခေါ်ပါမယ်ဥသိန်းစွေပကံကြောင်ဦးမျိုးကဥသိန်းစွေဥသိန်းစွေဆွေးနွေးပါခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာခုဒေါ်ဆန်းစုကြည်ဆွေးနွေးအဆိုတာကအလွန်မတန်လူအလိုမလိုဒီမြောက်တာပဲဖြစ်ပါတယ်လူကောင်းသူကောင်းကြီးကနေရာမှန်လူပန်ကိုရောက်လာတဲ့အတွက်တန်းကြီးအတွက်အလွန်မတန်မှအကျိုးရှိမယ်ဆိုတာယူုံကြီးကြီးနဲ့ကိုပြတော့ကျင်လို့လို့ကျွန်တော်ထိုင်းဆောင်နေတာပါ
ဟုတ်ကဲ့ပါခင်ဗျာဥသိန်းစွေပကံကြောင်ဦးမျိုးကနေပြီးတော့ဖုန်းနဲ့ဦးကျွန်တော်တို့ကိုဆက်သွယ်ပြီးဆွေးနွေးကြတာဖြစ်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဆိုတော့ဒေါက်တာရံမျိုးသိန
်းတို့ကြည့်ပါလား
ဟုတ်ကဲ့
သူပြပြတော့ရှိရနဲ့လွတ်ပြီးတော့ဒီကြောင်းသားတွေအပြစ်မရှိတဲ့အခင်ရှားရတာနဲ့ဖက်စီထားတဲ့ဟာတော့ဘလို့မတမအယုံဆိုးပါတယ
်ဟုတ်ကဲ့ပါဦးသိန်းစွေဘူးတော့လည်းပဲအများစုပြန်လွတ်လာပါပြီနောက်ထပ်လည်းပြန်လွတ်ဖို့လုပ်နေတယ်ဆိုတော့ကျွန်တော်တို့ဝန်တာစရာသတင်းတွေနှစ်တကူမှကြားအောင်မဲလို့ကျွန်တော်ကိုယ်တိုင်လည်းပဲမျှော်လင့်ပါတယ်ဦးသိန်းတန်းဦးဒီဥပဒေကိုပြဋ္ဌာန်းတာကကျွန်တော်တို့ခက်တူပြပါဒီဥပဒေပြဋ္ဌာန်းတာကတကယ်ပဲလက်ရှိအခြေခံဥပဒေဒီဇယ်ဥပဒေနည်းဥပဒေတွေနဲ့လုံးဝချင်းချက်မရှိကိုက်ညီတယ်လို့ခိုင်ခိုင်မာမာယုံကြည်ကြည်ပြောနိုင်ပါလားခင်ဗ
ျပြောနိုင်ပါတယ်ခင်ဗျလုံးဝကိုက်ညီပါတယ်သူတို့စာအုပ်စည်းကြီးတွေကလုံးဝမထွက်ပါဘူးကိုက်ညီ
ပါဟုတ်ကဲ့ပါဦးသိန်းတန်းကျေးဇူးတင်ပါတယ်ဟုတ်ကဲ့ကျွန်တော်တို့ကမ်းဘလူမျိုးကဦးတောင်ဝင်းဆွေးနွေးထားတာကတော့ဒေါန်ဆန်းစုကြည်အတွက်ရည်ရွယ်ရေးဆွဲတဲ့နိုင်ငံတော်အတိုင်ပင်ခံဥပဒေကြောင့်စိုးချိုးမဖြစ်နိုင်ပါဘူးတဲ့သူမှလုံပိုင်ခွင့်ရှိမှနိုင်ငံတိုးတက်မယ်လို့လူလူကယုံကြည်နေလို့ပါတဲ့ဒေါန်ဆန်းစုကြည်ကိုနိုင်ငံကိုပုံအပ်ခဲ့ပါတယ်ပုံအပ်ခဲ့တာပါတဲ့လွယ်မားတွေများလာတဲ့2008ခြေကံဥပဒေဆိုတာကြီးကိုမြက်ကန်းတပွဲအသေးဖက်တွယ်နေလို့ပဲအခုလိုနောက်ဆက်တွဲပြဿနာတွေဖြစ်လာရတာပါတဲ့ကမ်းဘလူမျိုးကဦးတောင်ဝင်းမှာဒေါ်ရံမျိုးသိန်းခုနကတော့ကျွန်တော်တို့ရှေ့မှာဆွေးနွေးကြတဲ့အထက်မှာလုံပိုင်ခွင့်တွေများတယ်တယောက်တည်းယူထားတယ်ဟလာအရင်တော့ဆွေးနွေးကြရည်လည်းရှိပါတယ်ဆိုတော့ဒီတဲမှာစိုးရင်ကျစ်တို့ကဘာရှိတယ်လဲဆိုတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကရောဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ပြီးတဲ့နောက်ပိုင်းမှာမှအာဏာရှင်တပွဲအာဏာရှင်ပုံစံဖြည့်သွားနိုင်ဘူးလားတနည်းအားဖြင့်ဘယ်သူကမှပြောတာနားမထောက်ဘူးဘယ်သူအကြံပေးတာကိုမှလက်မခံဘူးစသည်အားဖြင့်အကြံပေးတဲ့ဟာတွေဆွေးနွေးတဲ့ဟာတွေတင်ပြတဲ့ဟာတွေကိုလည်းပဲလက်မခံတော့ဘဲနဲ့နားမထောင်တော့ဘဲနဲ့ကိုယ်သဘောနဲ့ကိုယ်ကိုယ်ဆုံးဖက်ချက်တွေကိုလှုပ်သွားတဲ့အခြေအနေမျိုးစီရောင်မသွားနိုင်ဘူးလားဆိုတော့စိုးရင်ကျစ်တချို့ရှိပါတယ်ဒေါ်ရံမျိုးသိအဲ့ဒါတဘာဝကြတာလ
ားအဲကျွန်တော်အမြင်ကတော့ပေါ့လေเออลูปโกตะอูนี่เนี่ยเฉยไม่ยวยบ่เลยเนาะกูเปียงเล้นไหนเลยสุดาก็ดาปุถุชนไดมาดีณีท่าก็ใช่บาดิไดแม้ดวงซ้ําสุจีลูปโกမျိုးบ่เลยเนาะจนเราต้ายปี่เยลูลูกาวซองဖြစ်တယ်ปโกตะหยอกหาคุณน่ะပြောดูบ่เลยเอออานาရှင်ปုံซันမျိုးไม่เปียงเล้นตั้วไหนบูโลอแปะပြောบ่တော့ခက်บาดิだใบแม้ตะคู่ရှိดาก็ไอ้ลูลูกาวซองเยอะนี้ซုံးมาဝင်းရံထားတဲ့ပုံကူတွေဟာအဓိကအရေးကြီးဆုံးလို့ကျွန်တော်ကမြင်ပါတယ်အနည်းဆုံးမှာဝင်းရံနေတဲ့ပုံကူတွေဟာဒေါ်ဆန်းစုကြည်စီကိုတော့မှန်ကန်တဲ့သတင်းချက်လက်တွေတော့မှန်ကန်တဲ့သုံးသပ်ချက်တွေပေးနေဖို့လိုအပ်တယ်လို့ဒေါ်ဆန်းစုကြည်ရဲ့အမြင်သဘောထားတွေအပေါ်မှာလေးပဲစင်စက်မပြတ်တော့ဟိုဝေဖန်ဆွေးနွေးသုံးသပ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
အဲ့ဒီလိုမလုံးနိုင်ဘူးဆိုရင်တော့ပုထုဇဉ်တယောက်အနေနဲ့အဲဖြစ်မသွားနိုင်ဘူးလို့တော့ပြောဖို့ခက်ပါတယ်ဗျာ
ဟုတ်ကဲ့မင်္ဂလာတောင်ကြီးမြို့ကမတ်ကြီးမုံမတ်ကြီးမုံမတ်ကြီးမုံကရောဘယ်လိုသဘောရပါတယ်လဲခင်ဗျဟု
တ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါဟုတ်ကဲ့ပါငါကတော့အတိုင်းနေနေရှိတာကတော့ကျမတို့အနေနဲ့ပြောရလို့ရှိရင်ငါကတော့ကျောင်းဆန်းစုကြည်ကြီး
မကြည်မုံကြီးမကြည်မုံကြီးမကြည်မုံရဲ့နောက်ဖက်ကရေဒီယိုဖွင့်ထားတာရှိပါတယ်မကြည်မုံနောက်ဖက်မှာရေဒီယိုဖွင့်ထားတာရှိတော့မကြည်မုံအတန်ကိုလည်းမကြည်မုံပြန်ကြကျွန်တော်အတန်လည်းကျွန်တော်ပြန်ကြဆိုတော့နှစ်ခါလွင့်ဖြစ်နေတယ်မကြည်မုံရေဒီယိုပိတ်လိုက်ပါပြန်ခေါ်ပါမယ်အခုတော့ကျွန်တော်ပြည်မျိုးကကိုတင်သေးဝင်းကိုအလှည့်ပေးပါမယ်ကိုတင်သေးဝင်းအရင်ဆွေးနွေးပါခင်ဗျဟု
တ်ကဲ့ကျောင်းဆန်းစုကြည်ကိုတို့နိုင်ငံတော်တိုင်ပင်ခံကဏ္ဍကတော့တိုင်ပင်ခံရုံးဖွင့်တာရောကျွန်တော်အားလုံးအကျိုးဆုံးရမှာပါ မလို့ရတာတော့ဒေါသကြီးကတရားကိုလေးစားတယ်လေးစားတယ်ဥပေဘောင်တိုင်းကြီးကောင်းလို့ရအောင်လုပ်တော့ဆိုတော့ကျွန်တော်အားလုံးကြိုးစားရမှာလက်ခံမှာပဲလေဆိုတော့လည်းကျွန်တော်တို့ကဒေါသကြီးကဝင်းကြီးလက်စားရင်ကျွန်တော်တို့ကဘာလဲဟိုအေးညွန်မယ်ဆိုတော့ဝင်းကြီးတွေလုပ်တော့မရတော့ဘူးခင်ဗျပြီးခဲ့တဲ့အစိုးရစစ်စစ်မှာအဲတမပေါင်းလာလေဟောကောပြပြကြတာဝင်းကြီးတွေမဟုတ်အောက်ကျင်းပါရှိတယ်အောက်ကျင်းကဝင်းသားချင်းချင်းအောက်ကျင်းကြီးစားကြည့်ကြပြီးအကုန်လုံးပေါ့ပါအေးညွန်ပြီးမှတော်သားကြီးလေကျွန်တော်တို့ကလူလူချင်းနဲ့ပန်းနဲ့အောင်ရောက်မယ်တန်းကြီးတဲ့လူချင်းနဲ့ပန်းနဲ့ရောက်မယ်လို့ကျွန်တော်မြင်ရလေ
ဟုတ်ကဲ့ဟုတ်ကဲ့ပါကိုတင်ထေဝင်ကျေးဇူးများရှိတင်ပါတယ်မကြီးမုံဗီဒီယိုပိတ်ပြီးသွားပြီထင်ပါရဲ့မကြီးမုံကုနာမကြီးမုံရဲ့သဘောထားပြန်ပြောလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ပါချင်းကျွန်မပြောချင်တဲ့သဘောကတော့တော်ဆန်းစုကြည်ဒီနိုင်ငံတစ်ခုကိုအုပ်ချုပ်နေတဲ့နေရာမှာအိမ်အောင်တစ်ခုကိုအိမ်အောင်စုအုပ်ချုပ်အောင်လေတဲ့ကိစ္စမဟုတ်ပါဘူးအတိုင်းနိုင်ငံဆိုတဲ့နေရာမှာကျွန်မတို့သိထားတဲ့လောက်ကတော့အရာရာဒီငွေနဲ့ရှင်ပြီးတော့နိုင်ငံတစ်ခုကိုကန်တယ်ရတာလေတဲ့ကိစ္စမဟုတ်ပါဘူးအဲဒါကျွန်မတို့ကတော့ဗာတဲ့ဒီကတော်ဆန်းစုကြည်ဒီအကောင်းဆုံးကိုဖြစ်စီခြင်းလို့ပဲလုပ်တယ်လို့ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာမကြည်မုံကျေးဇူးများရှိတင်ပါတယ
်ဟုတ်ကဲ့
ဦးတိန်တန်းဦးဆိုတော့အခုကဥပဒေထွက်လာပြီဒီဥပဒေအတွေ့နောက်ထပ်နီးဥပဒေတွေရောလူသေးသလားဗျာ
အဲဟိုတချို့အားလေးတွေကလူပါလူပါလဲဥမယ်ဗျာနော်တိတိကျကျပါတော့သူအခွင့်အာဏာပြဌာနာဘယ်လိုဘယ်လိုကြံပေးမယ်နော်နတ်ကအတွက်ဟိုစီစဉ်ဆောင်ရွက်မယ်ဆိုတော့အပိုင်းလေးတွေပေါ့ဒါလေးတွေနီးဥပဒေထွက်နေပုံပြေဆုံးသွားမှာဖြစ်
ဟုတ်ကဲ့ဦးထွက်လာဖို့အလားအလာရောရှိနိုင်ပါသလား
အဲ့ဒါတော့ကျွန်တော်တို့မသိနိုင်ဘူးပေါ့နော်ดาวดาวก็ไม่รู้ทุลุบีอ่ะถอดมาป่ะอุริปัญญาจริงๆอันยาอยู่อ่ะ
โอเคถ้าส่วนเนาะคุณน่ะดรยันမျိုးသိန်းပြောသလိုမျိုးတချို့ဟလာမရှင်းလင်းတဲ့ကိစ္စလေးတွေလုံထုံးလုံတာဝန်ယူရတဲ့အပိုင်းတာဝန်ခံရတဲ့အပိုင်းယူရချက်ပိုင်းစသည်အချင်းပေါ့လေတချို့မရှင်းလင်းတဲ့ကိစ္စလေးတွေတော့ညီဥပဒေထဲမှာရှင်းသွားမယ်လို့ကျွန်တော်တို့မျှော်လင့်ရတာပေါ့เนาะအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့ထက်ကမောင်ဒတ်တနာကတော့တကယ်လို့59ဆလုံးကိုသာပြင်ဖို့စစ်ကောင်းဆောင်တွေထောက်ခံခဲ့ရင်နိုင်ငံတော်အတိုင်းနိုင်ငံဥပဒေဆိုတာထောက်လာနိုင်စရာမရှိသလိုဒေါ်ဆန်းစုကြည်လည်းဒီတာဝန်ကိုယူလာနိုင်စရာအကြောင်းမရှိပါဘူးတဲ့ဝင်ကြီးဌာနတစ်ခုကိုတာဝန်ယူထားတဲ့ဒေါ်ဆန်းစုကြည်ကအခုဒီတာဝန်ကိုပါယူလိုက်တဲ့အဓိကအကြောင်းရင်းကလူသားပြန်လည်တင်မြှားရေးပြည်တွင်းချင်းချင်းရေးဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်နိုင်ရေးအတွက်ဖြစ်တယ်လို့ပဲယူဆမိပါတယ်တဲ့မောင်တတနာပါဆိုတော့ဒေါ်ရမ်မျိုးသိန်းဒီဥပဒေမှာပါတဲ့ရည်မှန်းချက်တွေအတိုင်းဒီတာဝန်ဒီယာဒူးကတကယ်ပဲအဲ့ဒီမှန်ချက်တွေကိုရောက်အောင်တွန်းပေးနိုင်လိမ့်မယ်လို့ဒေါ်ရမ်မျိုးသိန်းကိုယ်တိုင်တကယ်ယုံကြည်သလား
အဲကျွန်တော်ကတော့လာမယ့်9နှစ်ပေါ့လေတက်တန်းတွင်းမှာအစိုးရတက်တန်းတွင်းမှာအဲ့ဒီဥပဒေမှာပါတဲ့ရည်ရွယ်ချက်တွေကပေါ့လေအဲကျွန်တော်တို့ပါတီစိုးဒီမိုကရေစီစနစ်ထွန်းကားရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တည်ဆောက်ရေးပြည်ထောင်စုရင်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ဒီရည်မှန်းချက်ကြီး၃ခုကိုနော်အစားပြုနိုင်မဲ့အခြေခံခေါင်းဆောင်ကိုပဲလာမယ့်9နှစ်မှာကြားနိုင်မယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ဆိုဦးသိန်းတောင်ဘူးဆိုတော့အခုအချိန်ကဥမာဆိုကြပါဆိုတမတာဦးတင်ကျော်ဒီကျွန်တော်တို့ဒီတမတာအဖြစ်ဥစားလုတ်ပြီးတော့ဂရိတ္တစာပြုတ်ပြီးတော့အဲ့ဒီကလွတ်တော်မှာ2မိနစ်ကြော်မိန်ခွန်းတခုပြောပြီးကြတယ်။သမရဝုဒ္ဓကျော်ပျောက်သွားတာကျွန်တော်တို့ဒီနေ့စီမမြင်ရတော့ပါဘူး။ဆိုတော့သမရရဲ့အခန်းကဏ္ဍကအခုပို့ပြီးတော့မေးမိန်သွားတယ်လို့ကျွန်တော်တို့ပြောလို့မရဘူးလား
။ငါကနိုင်ဦးခင်။ဘာလို့ရက်တိုင်းနဲ့ရှိပါလိမ့်မယ်။တကယ်တော့ကျတော့အထူးထူးတင်းချင်းတာကွင်းလို့ဒီအတိုင်းပင်ကပုဂ္ဂိုလ်ရဲ့ရှင်းပြတဲ့အရာကျွန်တော်ကနိုင်ငံရေးကျင်းတာတွေအပြင်းပေါ့နော်။ကြံတဲ့မှုတွေပါခိုင်မယ်ဆိုရင်ကျွန်တော်တို့ကာလုံးနဲ့ညှိပြီးတော့လူကြီးကမှတားပါပါ။ဒါဆိုရင်ကျွန်တော်သမရကလည်းမထူပါဘူး။အခုကကျွန်တော်ရက်တိုင်းရှိပါလိမ့်မယ်။နော်ရပိုက်မှာကြည့်ပါလေကျွန်တော်ခုနကျွန်တော်မြင်တာလည်းပဲဒါကခုနတော်တာချင်းတယောက်ဒီပြန်ပြုတ်သွားတယ်လို့ပဲ59စာလုံးနဲ့ဒေါအောင်ဆန်းစုကြည်ကိုသမရမဖြစ်အောင်ပြန်ဖန်ပိတ်ပင်ထားတဲ့အတွက်ဒီဟာပေါ်လာတာဗျာနှုတ်မှုကိစ္စရှိကို
ဟုတ်ကဲ့မေဂျူလာမျိုးကဦးစိန်မောင်နဲ့ကျွန်တော်တို့ Facebook ကနေပြီးတော့ဆွေးနွေးထားတဲ့နောက်တာတောတာရှင်တွေအကုန်လုံးကလည်းပဲအခုလိုမျိုးဒေါ်ဆန်းစုကြည်တာဝန်ယူလိုက်တဲ့အပေါ်ကိုထောက်ခံကြတာကများပါတယ်ကောင်းကွက်တော်တော့ကျွန်တော်အစောပိုင်းကဖတ်သွားပြီးတဲ့ဟိုတောတာရှင်တူရှိပါတယ်တချို့ကတော့ဒီပေါ်မှာပွင့်ကြတဲ့အတန်ချို့လို့ရှိပါတယ်ဒါပေမဲ့ရေပုံကကျွန်တော်တို့ခြုံပြီးပြောရရင်တော့အားလုံးကိုချုပ်ပြီးပြောရရင်တော့ထောက်ခံတဲ့လူအစီအတွက်ကသဘောတူတဲ့လူသဘောကျတဲ့လူအစီအတွက်ကပိုများတယ်လို့ပြောရမှာပါအစောပိုင်းကပြောသလိုပဲလူတွေကဒေါ်ဆန်းစုကြည်ကိုခေါင်းဆောင်ဖြစ်စေချင်လို့တင်ပေးခဲ့တော့ဒေါ်ဆန်းစုကြည်ကခေါင်းဆောင်နေရာယူတယ်ဆိုတော့လည်းဒါဟာဟိုကောင်းတဲ့ကိစ္စလို့မြင်ကြပါတယ်ဆိုတော့ဦးရမျိုးသိန်းနဲ့ဦးတင်တန်းဦးတို့ကျွန်တော်တို့နောက်ထပ်1 minute ခွဲလောက်ရှိပါမယ်။ဦးရဒေါ်ရမျိုးသိန်းရင်ရင်ဆုံးပြောပါ။ဒီလိုအခြေအနေကနေပြီးတော့အခြေခံဥပဒေပြုပြင်ရေးကိစ္စကိုဘယ်လောက်ထိတွန်းအားပေးနိုင်မလဲ
။အဲကျွန်တော်အမြင်ကတော့ပေါ့လေလက်ရှိကျွတ်တော်ထဲမှာအဲတွေ့နေရတဲ့မြင်ကွင်းတွေအကြည့်မယ်ဆိုရင်အဲဓာမဲ9နှစ်အတွင်းမှာပေါ့လေဒီအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ဟာခကြီးပေါ့နိုင်ကြီးအတော်လေးကိုနဲတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့။ပုတ်တိုက်မှုတွေကရောပုံများလာနိုင်သလား
။အဲကျွန်တော်မြင်ကတော့လာမယ့်လွတ်တော်တက္ကသိုလ်တွင်မှာ di tamaro ni di amyura democracy apwe chou lut daw ko sale di cha ma put tai mu ri po pi lo mya la nai ne lu do chano a tong tat de a dai mae tamaro ni ne no o di a pyaung le ha tamaro twat le chi chi ma ma a chu shi me lo chung chi la de a kha cha ye a ri lo lak khan la me so yin no a pyaung le ha po pi myan san la me now pa ni gong chin dan u ri pin sin ye ha le be
ပို့ပြီးတော့လက်တွေ့ကြကြအကောင့်ထဲပေါ်လာနိုင်မယ်လို့ကျွန်တော်သုံးသပ်ပါဟုတ်ကဲ့ဦးတင်တာဦးမိနစ်ဝဲရပါမယ်ပြောပါခင်ဗျာဟုတ်ကဲ့ဗျာဒါတော့တော်ဝန်ဆန်းစီဆက်ခံရတာအမိုက်ဂုံကြီးဆက်ခံရတဲ့ခါကြတော့ဒီစိတ်ပူပုံရပါလေဗျာဟိုဂျင်းဆိုင်ကျုံတိကလည်းကျက်တာတွေကလွန်များတယ်ဆိုနိုင်ငံရေးစီးပွားရေးပညာရေးကျမ်းမာရေးအကုန်ချုပ်ချုပ်ကြနေတော့သူအားတော်ခွန်ဆိုင်ဓာတ် နေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ